လူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့ဂါဇာမြောက်ပိုင်းကိုကူညီတဲ့အနေနဲ့ဂျော်ဒန်စစ်တပ်က9လတာအတွင်းပထမဆုံးအချိန်ဖြစ်အင်ကာနစ်မှာစစ်လေရင်တွင်တဲ့အကူအညီတွေချပေးခဲ့တဲ့အကြောင်းစစ်တပ်ကပြောပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေကလိုအပ်ဆုံးဒေသတွေဖြစ်သတ်မှတ်ထားတဲ့ဒေသတွေကိုစားနပ်ရိက္ခာနဲ့တခြားအရေးကြီးအထောက်အကူပစ္စည်း9တန်လောက်နှိပါပါတဲ့ကုန်တစ်တာတွေကိုဂျော်ဒန်စစ်တပ်ပိုင်း C130 လေယာဉ်နှစ်စင်းနဲ့ချပေးခဲ့တာဖြစ်ကြောင်းစစ်တပ်ကပြောပါတယ်။အကူအညီတွေတိုးမြှင့်ပေးအပ်နိုင်ရေးအတွက်ဂျော်ဒန်က၄ကြောင်းနဲ့ကုန်လမ်းတွေကိုဖွင့်ထားတာဖြစ်ကြောင်းစစ်တပ်သတင်းရင်းမြစ်တစ်ခုက Reuters သတင်းအေဂျင်စီကိုပြောပါတယ်။တိုက်ပွဲတွေရှိနေရာဂါဇာမြောက်ပိုင်းကိုအကူအညီတွေမပို့နိုင်တာကြောင့်ဂါဇာမှာအကူအညီပေးနိုင်မှုကလျော့လာတယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားတာပါ။ Israel နဲ့ Hamas ကြား2023ခုနှစ်အောက်တိုဘာလအတွင်းစစ်ဖြစ်ခဲ့ခြင်းကဆက်လို့ဂါဇာကပါလက်စတိုင်းနဲ့အတွက်ဂျော်ဒန်ကလေကြောင်းကနေအကူအညီတွေချထားပေးနေတယ်လို့ပဲကားရက်နဲ့လည်းပို့ဆောင်နေတာဖြစ်ပါတယ်။